Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ15ရက်တောက်ကြနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်ရှင်။ကျွန်မခွာညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါ။ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကမြေရောက်ရထားမှာဒီနေ့စောင်းဝိုင်းဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်မီလောင်တန်ရသူအများပြတ်ပါဝင်လူ78ဦးတန်ရသွားပါတယ်မြောက်ကိုရဲ့နောက်ဆုံးချင်းမစ်ဆိုင်းတုံဆက်သတ်မှုကိုတကွာလုံးတိုက်တန်နဲ့တုံ့ပြန်ကြဖို့မြောက်အတ္တန်ဒိတ်စာချုပ်ဖွဲ့နေတိုးကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးသွားမှာပ
ါဒီကနေ့ညနေခင်းနားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာမြမအစိုးရကတရားဝင်တိမှတ်ပြုထားတဲ့ရခိုင်အရေးစုံစမ်းစစ်ဆေးရေးအဖွဲ့နှစ်ဖွဲ့ရဲ့အကြံပြုချက်တွေအကောင့်ထဲပေါ်ဖို့စတင်နေတာမှာနိုင်ငံသားစစ်ဆေးရေးနဲ့ပတ်သက်လို့သုံးသပ်ချက်တွေကိုတော့အခုလိုနားဆင်ရပါမယ်
နိုင်ငံသားပြည်မှုနဲ့ပတ်သက်လို့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအတော်ကိုရှုပ်ထွေးနေတဲ့အခြေဖြစ်ပါတယ်။ကျွန်တော်မျိုးစုံရှုပ်ထွေးနေတဲ့အတွက်ဒီချက်ဟာလည်းပဲပြန်ပြီးတော့ရေးမယ်လို့ဒီမို့
ရခိုင်တမိုင်းပညာရှင်ဒေါက်တာအေးချမ်းရဲ့တုံ့တက်ချက်နဲ့တူနားဆင်ရမှာဖြစ်သလိုရခိုင်ဘက်ကနေတိမ့်နေချီတဲ့လူတွေထွက်ပြေးနေကြတယ်ဆိုတာကြောင့်မြန်မာနဲ့အမေရိကန်ဆက်ဆံရေးပေါ်ဘလို့တက်ရောက်နိုင်တယ်လဲဆိုတာကိုလည်းနားဆင်ရပါမယ်။အဲဒီနောက်လက်ဗရောင်းကျင်းနီစီမံကိန်းကန့်ကွက်စန္ဒပြမှုတွေအတွင်းတနတ်ထိမှန်တည်ဆုံခဲ့သူဒေါက်ခင်ဝင်းရဲ့အမှုကိုပြန်လည်စစ်ဆေးပေးရေးတမန်စာထွက်လာပြီဆိုတာကိုလည်းသိကြရမှာပါ။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်။
ပြည်ထောင်စုလန်ဒန်မြို့တော်ကမြေရောက်ရထားမှာဒီကနေ့စောပိုင်းလူသွားလူလာများခြင်းဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်မီလောင်တန်ရသူအများပြားပါဝင်လူ78ဦးတန်ရသွားပါတယ်။ရထားဖက်ကတော့အကြမ်းဖက်ဝါရီရဲ့လုပ်ရက်ဖြစ်စုံစမ်းစစ်ဆေးနေတာပါ။ရထားမှာပေါက်ကွဲမှုနဲ့မီလောင်မှုဖြစ်ပွားကြောင်းသတင်းတွေထွက်ပေါ်လာပြီးနောက်မှာပဲ Person Screen မြေရောက်ရထားပူတာကိုလက်နက်ကန်ရထားဖွင့်နေရောက်ရှိသွားခဲ့ကြပါတယ်။လည်းလုံပုံကြောင့်မိလာမှုဖြစ်ရတဲ့အကြောင်းလဲလန်ဒန်ရဲတပ်ဖွဲ့ကပြောဆိုထားပါတယ်ရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုမှာဘရစ်ရှားထောင်လိုင်းအေဂျင်စီ MI5 ကကူညီနေတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုထားတာပါဗြိတိန်နိုင်ငံရဲ့ဝန်ကြီးဘော်ရစ်ဂျွန်ဆန်ကတော့အခြေအနေကိုတည်ငြိမ်ရင်ဆိုင်ကြဖို့နဲ့မမှန်တဲ့တွေကိုပြန့်နှံ့မှုအရေးကြီးကြောင်းလဲပြောဆိုခဲ့ပါတယ်မြို့တော်ဝင်စတိခန်းကလည်းလန်ဒန်မြို့တော်ကိုအကြမ်းဖက်ဝါရီတွေကချင်းချောက်အနယ်ယူနေမှာမဟုတ်ကြောင်းပြောဆိုခဲ့တာပါ။ပေါက်ကွဲမှုဖြစ်ချိန်ရထားပေါ်ကခီးသည်တွေထိတ်လန့်တကြားနဲ့အလူရက်ထွက်ပြေးခဲ့တာတွေ့ရသလိုဓာတ်ရုပ်ပစ္စည်းအနက်နဲ့နောက်ပိုင်းမှာရခဲ့တဲ့အကြောင်းလဲကိုရီချုံသူတွေကပြောပါတယ်။ကျောင်းသားအရွယ်ကလေးတွေပါရထားမှာလိုက်ပါလာကြောင်းပြောဆိုခဲ့ကြသလိုရထားတွေကဓာတ်ပုံတချို့မှာတော့ဈေးဝယ်တစ်လုံးထဲမှာထည့်ထားတဲ့ပလတ်စတစ်ရေပုံတစ်ခုကိုတွေ့ရပြီးဝါယာကြိုးတွေနဲ့ချိတ်ဆက်ထားတာကိုလည်းတွေ့ခဲ့ကြရတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လန်ဒန်မြို့တော်မှာအရှုံးနဲ့ရင်ဆိုင်နေရတဲ့အချမ်းဖက်ဝါရီတယောက်ရဲ့တက်ခတ်မှုကြုံခဲ့ရတာဖြစ်တဲ့အကြောင်းဒီကနေ့စောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်မစ်ဆိုင်းတုံးဆန်တမှုကိုကတကဘာလုံးအတိုင်းတာနဲ့တုံ့ပြန်ကြဖို့မြောက်အတ္တန်ဒိတ်စာချုပ်အဖွဲ့နီတိုးကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးဆန်တမှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးမြတ်ချက်ကိုထပ်မံချိုးဖောက်လိုက်တဲ့လို့ရဖြစ်တယ်လို့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောင်းနေတဲ့အတွက်တကဘာလုံးကတုံ့ပြန်မှုလိုအပ်ကြောင်းနီတိုးအတွင်းရေးမှူးချုပ် Jens Stoltenberg က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။၆ကြိမ်မြောက်အနုမြေပုံဆန်တမှုကြောင့်မြောက်ကိုရီးယားပေါ်ကုလသမဂ္ဂကနောက်ထပ်အရေးယူတန်းခတ်မှုတွေချမှတ်လိုက်ပြီးရပိုင်းအကြာဒီကနေ့အစောပိုင်းမှာပဲမစ်ဆိုင်းတုံးဆန်တမှုတွေကိုထပ်လုပ်ခဲ့တာလည်းဖြစ်ပါတယ်။ပျုံယမ်မြို့တော်ကဆူနန်ခရိုင်ကပြစ်လုလိုက်တဲ့မစ်ဆိုင်းတုံးဟာဂျပန်နိုင်ငံမြောက်ပိုင်းဟိုကိုက်ဒိုကျွန်းပေါ်ကိုဖြတ်သန်းခဲ့တာပါ။ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒီဆူဂါကမြောက်ကိုရီးယားရဲ့ထပ်တလဲလဲရန်စတဲ့လုပ်ရက်ကိုလုံးဝလက်မခံနိုင်ကြောင်းနဲ့မြောက်ကိုရီးယားအပေါ်ဂျပန်နိုင်ငံကအမျက်သောသာထွေရာကြောင်းအပြင်းထန်ဆုံးစကားလုံးတွေနဲ့ပြောကြားလိုကြောင်းတုံ့ပြန်ခဲ့ပါတယ်။မစ်ဆိုင်းတုံးဖြတ်သန်းခဲ့တဲ့ဒေသစံတော်ချိန်မနက်9နာရီလောက်မှာဂျပန်နိုင်ငံမြောက်ပိုင်းကကမရှိမြို့မှာအရေးပေါ်သတိပေးချက်တွေလည်းထုတ်ပြန်ခဲ့တာပါ။မီဆိုင်တုံးဟာအမြင့်980ကီလိုမီတာလောက်ကနေပြန်တက်ပြီးကီလိုမီတာ3900လောက်အထိရောက်ရှိခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကသတင်းထုတ်ပြန်ခဲ့ပြီးဒါဟာဆိုရင်ပစိဖိတ်ဒေသထက်ကအမေရိကန်ပိုင်းဂွမ်ကျွန်းအထိလက်လန်းမီတဲ့အကွာအဝေးလည်းဖြစ်ပါတယ်။အမေရိကန်စစ်တပ်ကပစိဖိတ်ဒေသကုကရေးဌာနကတော့ကနအူးတွေ့ရှိချက်တွေအရတာလပ်ပစ်ပေတိန်တုံးမီဆိုင်တုံးဟာဂွမ်ကျွန်းကိုချိန်ချောင်းနိုင်တဲ့အခြေအနေမရှိဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်းမက်ဒစ်ကတော့မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးကြောင့်ဂျပန်နိုင်ငံသားတန်းပေါင်းများစွာစုရင်ထိတ်လန့်ခဲ့ရကြောင်းနဲ့အမေရိကန်ထိတ်တန့်တာဝန်ရှိသူတွေဒီကိစ္စနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်နေကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်မစ်ဆိုင်းတုံးဆန်းသတ်မှုနဲ့ပတ်သက်လို့အမေရိကန်နဲ့ဂျပန်နိုင်ငံတို့ရဲ့တိုက်တွန်းချက်အရကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ဆွေးနွေးဖို့ရှိနေကြောင်းလဲတရမအတိုင်းဝိုင်းကပြောဆိုပါတယ်။
အမေရိကန်ပြည်ထောင်စုကိုကလေးဘွားမှာမိဘရင်းနဲ့အတူတရားမဝင် ရောက်လာကြတဲ့တိုင်းနဲ့ချီတဲ့လူငယ်တွေနေရပြန်ဖို့မခံရအောင်ကာကွယ်ပေးနိုင်မယ့်အစီအစဉ်နဲ့ပတ်သက်ပြီးကွန်ဂရက်လက်ထောက်ခေါင်းဆောင်တွေနဲ့အပေးအယူညှိနှိုင်းရမှာနေဆက်တိုင်းကိုအစ်မြင့်တိဆောက်ရေးပါဝင်နေဆက်လုံခြုံရေးကိစ္စတွေကိုထက်သွင်းနိုင်မှုတမနာတော်နယ်ထရန့်ကလိုလားနေပါတယ်။အမဟာရီကိန်းမုန်တိုင်းတန်ခံခဲ့ရတဲ့အခြေအနေတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ဖလော်ရီဒါပြည်နယ်ကပြန်မှာပဲတမနာထရန့်ကဒါကာလို့ခေါ်တဲ့အစီအစဉ်နဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုလိုက်တာပါ။နေဆက်တိုင်းနေရတော်တော်များကိုအသည့်ပြည့်အောင်ပြည့်ပြည့်မုံမှန်ဖို့စီစဉ်နေကြောင်းနဲ့ဒတိုင်းတွင်နမူနာပုံစံ၄ခုကိုအစမ်းတိဆောက်လေ့လာနေပြီးပုံစံသစ်အတွက်ဆုံးဖြတ်ချက်ချပြီးတဲ့အခါမှာတော့ကုန်ကျစရိတ်ကိုဘဏ္ဍာရေးသုံးစီမှာထည့်သွင်းမလားတခြားနေရာကရမလားဆိုတော့စဉ်းစားမှဖြစ်ကြောင်းလဲပြောဆိုထားပါတယ်ဒီစီစဉ်ကိုဒီမိုကရက်တစ်ဘက်ကလက်မခံခဲ့ရင်တော့အတိုက်ခံတွေလူချင်းနေတာတွေလည်းဖြစ်လာမှာမဟုတ်ကြောင်းနဲ့ဒါကာစီစဉ်နဲ့ပတ်သက်လို့သဘောတူညီမှုရအောင်ညှိနှိုင်းနေစေဖြစ်ကြောင်းသမ္မတကပြောဆိုခဲ့တာပါသဘောတူညီမှုရဖို့ညှိနှိုင်းတဲ့နေရာမှာတော့လူညိုရေးကိစ္စအထူးသဖြင့်နေဆက်မှာလူညိုရေးစီမံနေအကြီးအကျယ်တိဆောက်ရေးစီစဉ်တွေကိုထည့်သွင်းလို့ကြောင်းလဲသမ္မတကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲပယ်ဖျက်လိုက်တဲ့ဒါကာစီစဉ်နဲ့ပတ်သက်လို့ဒီမိုကရက်ပါတီတဲ့နဲ့အောက်လို့တော့ခေါင်းဆောင်တွေနဲ့အပေးအယူလုပ်ခဲ့တာမျိုးမရှိဘူးလို့လဲသမ္မတက Twitter လူမှုခွင့်ရမှာမနေ့တုန်းကမှတ်ချက်ပေးခဲ့ပြီးတိတ်မချခင်မှာပဲညှိနှိုင်းမှုတွေဆက်လုပ်နေစေဖြစ်တဲ့အကြောင်းပြောဆိုခဲ့တာလည်းဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်ရင်းကအာမဟာရီကိန်းမုန်တိုင်းတန်းခံခဲ့ရသူတွေဘေးအန္တရာယ်ကင်းရေးပထမဆုံးကြိုးပမ်းခဲ့ကြသူတွေနဲ့ပြည်နယ်နဲ့အစိုးရတာဝန်ရှိသူတွေကိုချီးကျူးပြောဆိုလိုက်ပါတယ်။ကြာရာပတိနေ့က Naples နဲ့ Fort Myers ကိုတွားရောက်ကြည့်ရှုခဲ့တဲ့သမ္မတထရမ့်ကမုန်တိုင်းတန်းခံစားခဲ့ရသူတွေနဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကိုအသားညပေါင်းမုန်တွေနဲ့တောက်ရည်ပူတွေလိုက်ကမ်းခဲ့တာပါ။ဖလော်ရီဒါပြည်နယ်ကမ်းရိုးတန်းအပေါ်ဖက်ကိုဟာရီကိန်းမုန်တိုင်းရွေ့ရှားသွားရလမ်းကြောင်းမှာရှိနေတဲ့အဲ့ဒီနှမျိုးဟာမုန်တိုင်းတန်းကိုပြင်းပြင်းထန်ထန်ခံစားခဲ့ရတာဖြစ်ပါတယ်။ဖလော်ရီဒါမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေနှိမ့်နေပေမဲ့လို့ပုံမှန်အတိုင်းဆက်သွားနေပြီးခုချိန်မှာလျှက်စစ်တပ်အားပြန်ရဖို့ကအဓိကဦးစားပေးလုပ်ငန်းဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်မုန်တိုင်းတန်းအပြင်းထန်ဆုံးခံခဲ့ရတဲ့ Florida Keys ကျွန်းမှာလည်းပိတ်မိနေတဲ့လူတွေရှိမရှိတာဝန်ရှိသူတွေကအနံ့ခံခွေတွေနဲ့တအိမ်သက်ဆင်းလိုက်ပြီးတော့ကြီးစုစစ်ဆေးနေတာပါရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလည်းဒီသတင်းပတ်တွေနဲ့ချီဆက်ပြီးတော့လုပ်ကိုင်ဖို့မျှော်လင့်ရပါတယ်လာမယ့်သတင်းနှစ်ပတ်မှာတော့ Hurricane မုန်တိုင်းအာမာဝင်သွားခဲ့တဲ့ American ပိုင်း Virgin Island နဲ့ Puerto Rico ကိုသမ္မတ Donald Trump တွားရောက်ကြီးစုဖို့ရှိပါတယ်
ယေဘေးကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတွေရဲ့ခမန်းကြီးကလေးငယ်2,400,000လောက်ပါဝင်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ခမန်းကြီးဒုက္ခသည်ပေါင်း3,900,000လောက်နဲ့60ရာခိုင်နှုန်းလောက်ကလေးတွေဖြစ်ကြပြီးဒီထဲက3,600,000လောက်ဟာအသက်တစ်နှစ်အရွယ်တွေဖြစ်ကြောင်းကုလသမဂ္ဂကလေးငယ်များရေးပေါ်ရန်ပုံငွေဖွဲ့ UNICEF ပြောခွင့်ရသူမက်ဆီမာကာရိုကပြောဆိုလိုက်တာပါဒုက္ခသည်တွေထဲမှာကိုယ်ဝန်ဆောင်တဲ့နှုတ်ဆက်ရွယ်ရင်သွေးရှိတဲ့မိခင်ရေးထွက်က9,200ရှိတယ်လို့လည်းပြောဆိုထားပါတယ်လွန်ခဲ့တဲ့သတင်းပတ်တွေအတွင်းနေဆက်ဖြတ်ကျော်ထွက်ပြေးလာသူတွေထဲမှာမိဘကိုထုံးသူမရှိတဲ့ကလေးငယ် 1,100 ပါဝင်ကြောင်းလဲကုလသမဂ္ဂရင်ကျွတ်ရှိတဲ့ဂျနီဗာမြို့ကဒီနေ့သတင်းစာရှင်းလင်းပွဲမှာ UNICEF ပြောခွင့်ရသူကပြောဆိုခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေတိမ့်နေချီရောက်လာနေတယ်ဆိုတဲ့သတင်းနဲ့တူနိုင်ငံတကာကမြန်မာဆွေရပေါ်ဝေဖန်မှုတွေလည်းစက်တိုက်ဆိုသလိုထွက်ပေါ်နေတာပါရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့မနေ့တုန်းကလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘော့ရစ်ဂျွန်ဆန်တို့ကဆိုးရိမ်မခင်းတဲ့သဘောထားတွေကိုထပ်မံပြောဆိုခဲ့ကြပါတယ်ဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုနားလည်သဘောပေါက်ပေမဲ့အကြမ်းဖက်လို့ရတဲ့နဲ့ဖိနှိပ်မှုတွေကိုဟန်တားနိုင်မှုလို့ကြောင့်ဝန်ကြီးဒီလာဆန်ကပြောဆိုခဲ့လို့ရက်စက်လာတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအမြန်ဆုံးရအောင်လုပ်ဖို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကလည်းလန်ဒန်မြို့တော်ကပူတွဲသတင်းစာရှင်းလင်းပွဲအတွင်းတိုက်တွန်းပြောဆိုသွားတာပါမြန်မာဆိုရတာဝန်ရှိသူတွေကတော့လွန်ကျွေးရနာပိုင်းတွေကဥယျာဉ်နဲ့ညီဆောင်နေကြောင်းနဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့ရင်လည်းပေါ်ထုတ်ရေးယူမှာဖြစ်ကြောင်းဂရိပြုပြောဆိုထားတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟောဆန်းစုကြည်ကလည်းနိုင်ငံတွင်းမှာရှိနေတဲ့သူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာကွယ်ဆောက်ရှောက်ဖို့တာဝန်ရှိတာကြောင့်ပြစ်ခတ်ဖြစ်ရာဒေသကလူအလုံးကိုကူညီဆောက်ရှောက်နိုင်အောင်ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါတယ်
ဖိလစ်ပိုင်နိုင်ငံမနီလာမြို့ကအမေရိကန်တန်ရုံအနီးမှာအမေရိကန်အစိုးရကိုစန့်ကျင်ရေးဆန္ဒပြသူတွေနဲ့အတိကယုံဖြည့်ရှင်ရဲတို့တောက်ကြနေကခိုင်ရန်ဖြစ်ပွားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမင်ဒါနာဒိုကျွန်းမှာဆက်ပြီးဖြစ်ပွားနေတဲ့ပဋိပက္ခမှာအမေရိကန်ပြည်ထောင်စုကကြားဝင်ဆွေးနွေးမှုတွေတိုးလာနေတယ်ဆိုပြီးရှားနဲ့ချီတဲ့ဆန္ဒပြသူတွေစုယုံပြီးတော့မြို့တော်မနီလာမှာဆန္ဒပြခဲ့ကြတာပါ။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့ရုပ်လုံးကြွမျက်နှာပုံဖော်ထားတဲ့မီဇိုင်ဒုံးကြီးတစ်စင်းကိုစီးနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆက်နှပေမြင့်တဲ့ရုပ်တုပုံကိုလည်းဆန္ဒပြသူတွေမီးရှို့ခဲ့ကြပါတယ်။သမ္မတဒူတာတေကိုအမေရိကန်အစိုးရရဲ့ရုပ်သေးရုပ်အဖြစ်လူတချို့ကပြောဆိုနေကြတာဖြစ်ပါတယ
်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့မွေးစည်းဝါးတက်ဖြည့်ရေးအစီအစဉ်တွင်ဖိလစ်ပိုင်နိုင်ငံမှာဆယ်ကျော်သက်ရွယ်လူငယ်သုံးအသက်ခံခဲ့ရပြီးတဲ့နောက်မချေနှက်မှုတွေလည်းကြီးထွားလာခဲ့ပါတယ်။ဒီအတွက်သမ္မတကသူ့အစီအစဉ်ကိုပြန်သုံးသပ်မလားမျှော်လင့်မှုတွေရှိနေပေမဲ့ဥပဒေမဲ့တက်ပြတ်မှုတွေဆက်ရှိနေလေဦးမယ်လို့လည်းအကဲကတ်တွေခံမှန်းနေကြတာပါပြီးခဲ့တဲ့ဩဂုတ်လလဲမှာပဲအသက်18နှစ်အရွယ်ထက်တန်းကျောင်းသားခီယန်လွိုက်ဒီလိုစန်တိုဟာမနီလာမြို့တော်မြောက်ဘက်မှာပြစ်ဒဏ်ခံခဲ့ရပြီးတေဆုံးမှုဟာရဲတွေရဲ့လက်ချက်ဖြစ်ပုံရတယ်လို့လည်းယူဆနေကြတာပါအသက်ခံရမှုကြောင့်မနီလာမြို့တော်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့ကက်သလစ်ခရစ်ယာန်ကျောင်းတော်ကလည်းရင်ပေါင်း40ကျော်ခေါင်းလောင်ထုံးကန့်ကွက်မှုတွေပြုလုပ်ခဲ့ကြတာပါပြခဲ့တဲ့တဲ့ရင်ပတ်ထဲမှာလည်းအသက်19နှစ်အရွယ်လူငယ်တူပြစ်ဒဏ်ခံခဲ့ရပြီးဒါရန်ရာတွေနဲ့14နှစ်အရွယ်လောထက်လူငယ်အမျိုးသားတူရဲ့အလောင်းကိုလည်းတွေ့ခဲ့ကြရပါတယ်။ဥပဒေမဲ့တပ်ဖြတ်မှုတွေကြောင့်ပြပကဝေဖန်မှုတွေရှိနေပေမဲ့လည်းပြည်တွင်းမှာထောက်ခံမှုတွေရနေတဲ့သမ္မတဒူတာတေရဲ့မွေးစေဝါတပ်ဖြတ်ရေးအစီအစဉ်ဟာလည်းလူငယ်တွေအခုလိုအသက်ခံရမှုတွေကြောင့်ထောက်ခံမှုတွေကျဆင်းလာနေပါတယ်။ခက်ချင်းချင်းပြောရဆိုရတဲ့အသက်82နှစ်အရွယ်သမ္မတဒူတာတေကတော့ဖိလစ်ပိုင်နိုင်ငံရဲ့ခေါင်းဆောင်ဖြစ်2016ဇွန်လမှာစတင်တာဝန်ယူခဲ့ပြီးနောက်မှာပဲမွေးစေဝါတပ်ဖြတ်ရေးအစီအစဉ်ကိုအတည်ပြုခဲ့တာပါ။ရတဖွဲ့ဝင်ရဲ့လုပ်ရက်တွေကိုစုံစမ်းမေးခွန်းထုတ်လေ့ရှိတဲ့ဖိလစ်ပိုင်လူ့ခွင့်ရေးကော်မရှင်တွေ2018ဗဏ္ဍာရေးသုံးစည်းကိုတည်ထည်သာရှော့ချထားတဲ့အပေါ်မှာလည်းဖိလစ်ပိုင်နိုင်ငံသားတွေစိုးရိမ်လာနေကြပါတယ်။သမ္မတရုံးကတော့အထက်တန်းကျောင်းသားစန်တိုသေဆုံးမှုတွေတည်ထည်ချက်ချက်နဲ့ဗက်လိုက်မှုမရှိဘဲစုံစမ်းဖော်ထုတ်သမှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။
ဗီယက်နမ်နိုင်ငံမှာတိုက်ဖုန်းမုန်တိုင်းဒေါက်ဆူရီဝင်မတိုက်ခင်မှာပဲလူပေါင်း9,900ထက်မနည်းကိုပေးလို့ရရွှေ့ပြောင်းပေးထားတယ်လို့ဗီယက်နမ်တာဝန်ရှိသူတွေကပြောပါရယ်တိုက်ဖုန်းမုန်တိုင်းဒေါက်ဆူရီကြောင့်နိုင်ငံအလဲပိုင်းမှာတောက်ကြနေကမိုးတဲထန်စွာရွာသွန်းပြီးတော့လေပြင်းတွေတက်ခတ်ခဲ့တယ်လို့မြေပြိုမှုတွေလည်းဖြစ်ခဲ့ပါရယ်တနာရီ185 km လေးတိုက်နှုန်းရှိနေပေမဲ့လည်းတေဆုံးသူရှိတယ်ဆိုတဲ့သတင်းပေးပို့ချက်တွေချက်ချင်းထွက်ပေါ်မလာသေးဘူးလို့တာဝန်ရှိသူတွေကပြောပါရယ်ရှင်
စက်တင်ဘာလ15ရက်တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။ကိုပြည်အနံဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပို့ဖို့ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲပို့ရေးကော်မတီကဒီရက်ပိုင်းအတွင်းမှာလုပ်ငန်းတွေစတင်ပါလိမ့်မယ်။ဒီကော်မတီရဲ့လုပ်ငန်းဆောင်ရွက်တာတွေနဲ့ပတ်သက်ပြီးရခိုင်နိုင်ငံရေးခေါင်းဆောင်နဲ့ပညာရှင်တွေကလုံခြုံရေးကိုအဓိကထားဖို့နဲ့နိုင်ငံသားစီစစ်ဖို့ကိုအလေးဂရုပြုဖို့လိုလာကြပါတယ်။ဒီအမြင်သဘောထားတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထယ်ဖို့ရေးကော်မတီကိုဒီလ10ရက်နေ့ကဖွဲ့စည်းလိုက်ပြီးလုပ်ငန်းအကောင့်ထယ်ဖို့မြေပြင်ကွင်းစင်းလေ့လာတာတွေကိုဒီလ18ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ရခိုင်နိုင်ငံရေးခေါင်းဆောင်နဲ့ပညာရှင်တွေကဒီအကြံပြုချက်တွေကိုကော်မတီကအကောင့်ထယ်ဖို့ရမှာရခိုင်အပါအဝင်ဒေသခံတိုင်းရင်းသားတွေရဲ့သဘောထားတွေနဲ့ပူးပေါင်းပါဝင်ရေးတွေကိုအလေးထားဖို့အတွက်လိုလားကြောင်းပြောကြပါတယ်။ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအင်းမောင်ကကော်မတီနဲ့ပတ်သက်ပြီးသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ်
။အဲ့တော့ဒီကော်မတီနဲ့ပတ်သက်လို့လေကျွန်တော်တို့ကတော့သတိထားစောင့်ကြည့်မဲ့သဘောရှိပါတယ်။ဒီကော်မတီရဲ့အနေအထားကိုပြန်ကြည့်တဲ့အခါမှာအမျိုးသားလုံခြုံရေးနော်အမျိုးသားအကျိုးစီးပွားကိုကာကွယ်စောင့်ချောင်တိုင်တဲ့နောက်နိုင်ငံကတန်တမာခင်းနဲ့ပတ်သက်တဲ့ကဏ္ဍမှာထိထိဝင်ဝင်ပါဝင်ခဲ့တဲ့နိုင်ငံရေးအဖြစ်လေပဲနော်ဆုံးဖြတ်နိုင်တဲ့နောက်တစ်ခုကသမိုင်းဆိုင်ရာနော်အတွေးကိုအယူဆခံခံမှာမှာရှိရဲ့ပုံကိုတူဦးဆောင်ရင်ပို့ပြီးတော့ကျွန်တော်တို့နော်အကောင်းမယ်ဆိုတဲ့အမြင်လေးရှိပါတယ်။အမျိုးသားလုံခြုံရေးအမြင်နဲ့အမျိုးသားအကျိုးစီးပွားကိုကာကွယ်တဲ့နိုင်ငံတကာတန်တမာရေးနဲ့ပတ်သက်လို့ကြွန့်ကျင်တဲ့ပုံကိုပါဖို့လိုအပ်တယ်လို့ထင်ပါတယ်
။နိုင်ငံသားစီစီရေးနဲ့ပတ်သက်လို့လည်းဒေါက်တာအေးမောင်ကအခုလိုပြောပါတယ်
။ခုနက1980နိုင်ငံသားဥပဒေနဲ့ပြန်စီစစ်တာတော့နော်မြန်မာနိုင်ငံကနေပြီးတော့နော်စွန့်ခွာသွားပါတယ်ဆိုတဲ့မြန်မာနိုင်ငံမှာနေခဲ့ရတဲ့ဆိုတဲ့ပုဂ္ဂိုလ်ရဲ့အထောက်ထားခံလုံမှုပုံမူတည်ပြီးမှပြန်နေလက်ခံတာတို့ကိုစိတ်တကြဆောင်ရွက်တင်ပါတယ်။အဲဆိုးတလျင်အ တင်းတိတ်တော်မိမှလောက်ရတာမျိုးမဟုတ်ပြီနဲ့ကိုယ့်ဘက်ကယက်တီချက်ကိုယ့်ဘက်ကဆောင်ရမယ့်အစီအမံများကိုမြေပြင်မှာလက်တွေ့အစီအမံများကိုဆောင်ရွက်ပြီးမှသာလျှင်စနစ်တကျပြန်လေလက်ခံခြင်းကိုဆောင်ရွက်တင်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်။ရခိုင်တပိုင်းပညာရှင်ဒေါက်တာအေဂျန်ကတော့ကိုဖီအာနန်ဦးဆောင်တဲ့ကွန်ရှင်တက်တန်းဟာတင်းတက်ပဲရှိတာကြောင့်ပြည်စုံလုံလောက်တဲ့အကြံပြုချက်တွေဖြစ်နိုင်မလားဆိုတာကိုတန်တရားရှိကြောင်းပြောပါတယ်။ကွန်ရှင်ရဲ့အကြံပြုချက်ကိုအကောင့်ထဲဖော်ရေးနဲ့ပတ်သက်ပြီးဒေါက်တာအေးချန်းကအခုလိုပြောပါတယ်
။1980နဲ့နိုင်ငံသားဖြစ်မှုဥပဒေကိုနိုင်ငံသားစာရင်းစာညွှန်းအနေနဲ့မကိုက်နေတဲ့အတွက်ပြင်ရမယ်ဆိုတဲ့ချက်ပါ။အဲဒီဟာကကျွန်တော်တို့မြန်မာနိုင်ငံအတွက်လိုအပ်တဲ့အချက်အလက်တွေကိုအကုန်လုံးစဉ်းစားပြီးတော့မှပြန်ထမ်းထားတဲ့ဥပဒေဖြစ်တဲ့အတွက်ဒါကိုအသိပြန်ပြီးတော့ရေးဖို့ဆိုတာလည်းကျွန်တော်လည်းစဉ်းစားမယ်ချက်ဖြစ်ပါတယ်။ကျွန်တော်ဒီနိုင်ငံသားပြည်မှုနဲ့ပတ်သက်လို့ဒီရခိုင်ပြည်နယ်ဒီမြောက်ပိုင်းမှာအတော်ကိုရှုပ်ထွေးနေတဲ့အခြေဖြစ်ပါတယ်။ပြဿနာမျိုးစုံရှုပ်ထွေးနေတဲ့အတွက်ဒီအချက်ဟာလည်းပဲပြန်ပြီးတော့ရင်းမယ်ဆိုလို့မဟုတ်ကျင်းပြမယ်ဆိုလို့ရှိရင်အတော်အန္တရာယ်များတဲ့ကိစ္စလို့ကျွန်တော်မြင်တယ်
။နိုင်ငံသားအဖြစ်စီစစ်လက်ခံရမှာနိုင်ငံသားဖြစ်တဲ့သူတွေကိုတတိကျကျစီစစ်ပြီးစက်မှတ်ဆောင်ရွက်ဖို့နဲ့လွတ်လပ်စွာခီးတွားလောက်ခွင့်ပြုဖို့ဆိုရမှာလဲတရားမဝင်ဝေယောင်းမှုတွေကိုမထိန်းချုပ်နိုင်ရင်အခက်အခဲတွေရှိနိုင်ကြောင်းသုံးသပ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့ဒေသခံပြည်သူတွေပါဝင်ရေးနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပါတယ
်။ရခိုင်ပြည်ထောင်နာဖြည့်ရှင်းကြီးအစိုးရနဲ့လူမျိုးရေးဆိုင်ရာတာဝန်ရှိသူတွေမှာကဒေသခံကိုယ်စားလှယ်ပါဖို့လိုတယ်။အခုဘာပဲပြောပြောရခိုင်ပြည်နယ်မှာအများစုက ANP ပါတီကနိုင်ထားတာ။ ANP ပါတီကအများစုကိုစားပြုတယ်။အထူးသဖြင့်မြောက်ပိုင်းနဲ့ပတ်သက်အခုပြည်ထောင်နာဖြစ်တဲ့ area အားလုံးမှာ ANP ပါတီနိုင်ထားတာဖြစ်တယ်။အဲ့တော့ဒီ ANP ပါတီကခေါင်းဆောင်နေတယ်ဆွေးနွေးပြီးတော့ဒီကျွန်တော်တို့ဒီလုပ်ငန်းစဉ်နဲ့အကောင့်ထဲဖော်ရမှာဖြစ်တယ်။ဒါမှသာဒီလူတို့ကိုလည်းကျွန်တော်တို့ကရခိုင်လူတွေကိုယ့်ရဲ့ပအောင်စည်းဝေးနိုင်မှာဖြစ်တယ်။သူတို့မပါဘူးဆိုလို့ရှိရင်ပြဿနာဖြစ်ရှင်းမှုခက်လိမ့်မယ်လို့ထင်တယ်။ဒါကိုအစိုးရကနေဦးစားပေးလုပ်ဖို့တင့်တယ်လို့မြင်တယ
်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲဖော်ရေးကွန်ပလီဖွဲ့စည်းလိုက်တာကိုကုလသမဂ္ဂလုံခြုံရေးကောင်စီကလည်းကြိုးဆိုထားပြီးကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲဖော်ဖို့ကိုလည်းတိုက်တွန်းပါတယ်။ကော်မရှင်ရဲ့အကြံပြုချက်တွေမှာလူမှုစီးပွားဖွံ့ဖြိုးရေးနိုင်ငံသားဖြစ်မှုလွတ်လပ်စွာသွားလာခွင့် IDP ခေါ်အဝင်စွန့်ခွာနေရသူများအရေးနဲ့လူဖွဲ့စည်းများကြပေါင်းစည်းရေးလုံခြုံရေးစတာတွေပါဝင်တာဖြစ်ပါတယ်
။ကိုမိုးစောဆောင်စန်းတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်မှာပြိပခါတွေဖြစ်ပွားပြီးသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ကြတဲ့မွတ်စလင်၄သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနှေစပ်ဖြတ်ကျော်ထွက်ပြေးပြီးတဲ့နောက်စစ်ဘက်ကကြီးစိုးထားတဲ့မြန်မာဆိုရနဲ့ဆက်ဆံရေးပေါ်အမေရိကန်အနေနဲ့ပြန်လည်တုံ့တက်ဖို့ဖြစ်လာပါတယ်။ဒီပြိပခါကြောင့်အမေရိကန်အနေနဲ့တဆိုင်မတ်မတ်ထောက်ခံလာခဲ့တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ဆက်ဆံရေးအပေါ်မှာပါရိုက်ခတ်လာနေပါတယ်။ဘေဂါလိုရဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
ဗုဒ္ဓဘာသာအများစုနေထိုင်ကြတဲ့မြန်မာနိုင်ငံကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးရတာကြောင့်ဒါဟာလူမျိုးစုတစ်ခုလုံးကိုတုတ်တင်ရှင်းလင်းနေဆိုတဲ့အနေအထားမျိုးသူတို့အနေနဲ့ရင်ဆိုင်ခဲ့ရကြောင်းကုလသမဂ္ဂကပြောပါတယ်။မြန်မာဆိုရဘက်ကတော့ဒီလိုဆွဆဲချက်တွေကိုညှင်းဆို့ထားပြီးဒီပြိပခဖြစ်ပွားတာဟာရိုဟင်ဂျာအကြမ်းဖက်သမားတွေကြောင့်လို့ဆိုပါတယ်။နှစ်ပေါင်းများစွာစစ်တပ်ကအုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီရဲ့အသွင်ကူးပြောင်းမှုကာလမှာအခုလိုအခြေအနေဟာနောက်ပြန်သွားနေတဲ့လက္ခဏာလေးဖြစ်တာကြောင့်အမေရိကန်အနေနဲ့သူတို့ရဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးအပေါ်ပြန်လည်တုံ့တက်စေတဲ့အနေအထားဖြစ်ပေါ်လာပါတယ်။ဒီမိုကရက်ထက်လက်တော်မတ်ဘန်ကာဒင်က
The Burma government needs to
မြန်မာအစိုးရအနေနဲ့ဒီပြည်ပခတွေကိုအဆုံးသတ်ဖို့လိုပါတယ်။ဒီလိုကင်တွယ်မှုမျိုးဟာလက်ခံနိုင်စရာမဟုတ်ဘူးဆိုတာကိုမြန်မာအစိုးရအနေနဲ့ရှင်းရှင်းလင်းလင်းယက်တည်ပြရမယ်ထင်ပါတယ်။
ဒီပြိပခါနဲ့ပတ်သက်လို့အပြစ်တင်ဝေဖန်ခံရဆုံးကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဖြစ်ပါတယ်။လူခွင့်ရေးအတွက်နှစ်ပေါင်းများစွာတိုက်ပွဲဝင်ခဲ့သူဒေါအောင်ဆန်းစုကြည်ဟာရိုဟင်ဂျာအရေးနှုတ်ဆက်နေတဲ့အပေါ်အားလုံးကဝေဖန်နေကြတာပါ။နိုင်ငံရေးသုံးသပ်သူဂျော့ရှူဝါကာလန်ဇစ်က
Could Suchi completely stop the military?
ဒီမှာစစ်တပ်ကဒေါအောင်ဆန်းစုကြည်ဩဇာနှမ်းပါသလား။အဲ့လိုမဖြစ်ဖို့များပါတယ်။ဒါပေမဲ့တကယ်လို့သူသာလှုပ်ချင်တယ်ဆိုရင်တော့လှုပ်စရာတွေရှိနေပါတယ်။
အခုလိုဖြစ်ပေါ်နေတဲ့ပြိပခါတွေကိုဒေါအောင်ဆန်းစုကြည်အနေနဲ့တားဆီးဖို့အခြေအနေမပေးဘူးဆိုရင်တော့မှအ ਨੇ ဆုံးတော့ဒီပြဿနာကိုအတိအမှတ်ပြုထုတ်ဖော်ပြောကြားတဲ့လို့တော်တော်များများကထောက်ပြကြပါတယ်။ဒါအပြင်နိုဘယ်ဆုရှင်အနေနဲ့ဒီပြဿနာနဲ့ပတ်သက်လို့တိတ်အေးမကြီးတဲ့အောင်ပြောကြားခဲ့တယ်လို့ရိုဟင်ဂျာတွေနဲ့ပတ်သက်လို့သူတို့ဟာချင်းကြောက်မှုတရက်အဖြစ်တောင်းပုံဖော်ပြောကြားလို့ရှိတယ်လို့လူခွင့်လှူရှားသူမောင်ဇာနီကပြောပါတယ
်။ On this specific issue of Rohingya
ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့တချို့အရေးကိစ္စတွေမှာဒေါအောင်ဆန်းစုကြည်နဲ့မြန်မာစစ်ကောင်းဆောင်တွေကတတန်းနဲ့ထွက်နေကြပါတယ်လို့မောင်ဇာနီကပြောတော့တာပါ ဒါပေမဲ့လည်းမြန်မာဒီမိုကရေစီရဲ့ပြောင်းလဲမှုအတွက်မျှော်လင့်အားထားရဆုံးပုဂ္ဂိုလ်ဟာဒေါ်ဆန်းစုကြည်ဖြစ်တဲ့ဆိုတဲ့သုံးသပ်မှုမျိုးလည်းရှိပါတယ်။ American အထက်လွှတ်တော်ကလူများစုခေါင်းဆောင် Republican အထက်လွှတ်တော် Matt Mitch McConnell က
And my personal view is America kind of singling her out and lecturing
ကျွန်တော်ဒူးတဲ့အမြင်ကတော့သူ့အနေနဲ့လောရကံရခက်နေတဲ့အချိန်မှာအမေရိကန်ပြည်ထောင်စုအနေနဲ့သူဒူးတဲ့ပေါ်ဥတီထားဝေဖန်ပြောဆိုနေတာတွေကကူညီရမရောက်ဘူးလို့ထင်ပါတယ်
ဒါပေမဲ့လည်းလွန်ခဲ့တဲ့သတင်းပတ်အတွင်းပါတီကြီးနေရလုံးကပါဝင်တဲ့အမေရိကန်အထက်လွှတ်တော်အမတ်တွေဟာဒေါ်ဆန်းစုကြည်အနေနဲ့သူပြောထားခဲ့တာတွေနဲ့အညီပြုမှုလုပ်ကင်ဖို့နဲ့ရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေကိုထုတ်ဖော်ပြောကြားဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တရက်ကိုပူးရဲချမှတ်ခဲ့ပါတယ်ဒီသတင်းပတ်မှာလည်းအထက်လွှတ်တော်အမတ်ဂျွန်မက်ကင်းကအမေရိကန်နဲ့မြန်မာစစ်ဖက်ပုံမှုပူးပေါင်းလှုပ်ဆောင်ရေးအဆိုပြုချက်ကိုပြန်လည်ရုပ်သိမ်းခဲ့တယ်လို့လူခွင့်ရေးလှူရှားသူတချို့ကလည်းကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံပေါ်ပိုဖီအားတွေပေးဖို့အမေရိကန်အနေနဲ့ဥဆောင်တောင်းဆိုတင်ကြောင်းတိုက်တွန်းနေကြပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင် VOA မြန်မာပိုင်းကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားစီစဉ်တွေကို Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတွေ့ဆုံမိမြန်ကန်တွေနဲ့သတင်းပတ်စင်ကန်တာတွေကို DPP ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်မကြာခင်မှာလက်ဗရောင်းကျင်းနီစီမံကိန်းကန့်ကွက်ဆန္ဒပြမှုအတွင်းတည်ဆုံခဲ့တဲ့ဒေါက်ခင်ဝင်းရဲ့အမှုပိတ်သိမ်းထားခဲ့တာကိုပြန်လည်စစ်ဆေးမယ့်အလားအလာကိုပြောပြပေးဖို့ရှိပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငိမ့်အခြေအနေတွေနဲ့ပြည်တွင်းလူကြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဒီနေ့ကုလသမဂ္ဂအထွေထွေညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေကိုကင်ပယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲထွေထွေညီလာခံမတက်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်မဲ့အခွင့်အရေးကိုထိခိုက်နိုင်ပါသလားပြည်တွင်းရေးကိုအာရုံစိုက်ဖို့ပိုအရေးကြီးနေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကလည်းကြိုဆိုပါရစေ။
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုလာမယ့်စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-332-382-999 လေးကိုဖြစ်စေအီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်နိုင်ပါတယ်။စနေညဓာတ်ရိုက်လေးလိုင်းကကြိုဆိုပါရစေ။အခုလက်ဗရောင်းတောင်ဘက်ကိုကြည့်ကြရအောင်ပါ။လွန်ခဲ့တဲ့3နှစ်နီးပါးကလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြကြတဲ့ဒေသခံတွေကိုပြစ်ခတ်ခဲ့ရတာကနေတည်ဆုံခဲ့ရတဲ့ဒေါက်ခင်ဝင်းရဲ့အမှုကိုပြန်လည်စစ်ဆေးဖို့တမန်စာကြားလာတဲ့အစဉ်ကိုရောက်လာပါပြီ။ဒေါက်ခင်ဝင်းတည်ဆုံမှုကိုဒေသဆိုင်ရာအာဏာပိုင်တွေကအမှုပိတ်ခဲ့ပေမဲ့မြန်မာနိုင်ငံရှေ့နေများကွန်ရက်ကပြည်ထောင်စုဗဟိုတရားလွှတ်တော်ရှေ့နေချုပ်ယုံအထိစာကျွန်းလွှာတင်ခဲ့တဲ့အတွက်ဒီအမှုကိုလက်ခံကြားနာဖို့အခုလိုသက်ဆိုင်ရာတာဝန်ရှိသူတွေကိုတမန်စာချပေးခဲ့တာပါ။လိုအပ်တဲ့ယုံလှုပ်ထုံးလုံနည်းတွေပြည့်စုံတဲ့အခါမှာဒီမှုကိုပြန်လည်စစ်ဆေးသွားမှာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။သခိုင်းတိုင်းစလင်းကြီးမြို့နယ်တဲကလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုဒေသခံတွေကကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါခင်ဝင်းဟာ2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကတည်ဆုံခဲ့တာပါ။ဒီမှုနဲ့ပတ်သက်လို့မိသားစုဝင်တွေကရှေ့နေများအကူအညီနဲ့တရားစွဲခဲ့ပေမဲ့2015ခုနှစ်ဩဂုတ်လ12ရက်နေ့မှာအထက်အာဏာပိုင်တွေရဲ့အမိန့်အရဆိုပြီးအမှုပိတ်သိမ်းခြင်းကိုခံခဲ့ရပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကနေပြည်တော်စုတရားလွှတ်တော်ရှေ့နေချုပ်ယုံကိုစာချုပ်လွှာပေးပို့ခဲ့တဲ့အခါမှာတော့ပထမအဆင့်အနေနဲ့လက်ခံခဲ့ပြီးတမန်စာချပေးတဲ့အခါမှာမိသားစုဝင်တွေကတရားရုံးကိုတွားရောက်ပို့ပေးခဲ့ရတယ်ဆိုပြီးတည်ဆုံးသူဒေါခင်ဝင်းရဲ့မိသားစုဝင်တဦးကပြောပြပါတယ
်ဒေါခင်ဝင်းကိစ္စနဲ့ပတ်သက်ပြောတာစာချုပ်တော်ကိုလာပြီးဒီမှာမြင်မျိုးနဲ့တရားရုံးရယ်စနေကြီးမျိုးနဲ့တရားရုံးနှစ်ရုံးကိုညီမတို့ပို့ရတယ်ရှင်ဒီနေ့မှတို့အပီးမပို့နိုင်လို့ရှင်ညီမတို့ဒီဒေါက်တာခင်ဝင်းအမှုကိုပတ်လက်မယ်လို့ပြောရတယ်ညီမတို့ဒီနေ့9နာရီခွဲမှာညီမတို့ဒီညီမမြင်တရားရုံ
းဒေါက်ခင်ဝင်းအမှုနဲ့ပတ်သက်လို့တရားဆွဲဆိုခံနိုင်ရသူတွေဟာရဲအာဏာပိုင်တွေနဲ့အုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေဖြစ်တဲ့အတွက် အမှုပိတ်သိမ်းလိုက်တဲ့အတွက်ပြည်တော်စုတရားလွှတ်တော်ရှင်းနေကြုံရုံကိုစာချုပ်လာပေးဖို့စီစဉ်ခဲ့ကြတာဖြစ်ပါတယ်။စက်တင်ဘာလ15ရက်နေ့မှာသမန်စာဆင့်ခေါ်ပြီးသွားရင်တော့တလအတွင်းမှာအမှုကိုပြန်လဲကြားနာနိုင်မယ့်အခြေအနေရောက်အောင်တစ်ဖက်နဲ့တစ်ဖက်ထူးကြီးလွှားရီခြေပလွှားရီတရားမှာဖြစ်တယ်ဆိုပြီးရှင်းနေများကွန်ရက်ကဥဆောင်အဖွဲ့ဝင်တရားလွှတ်တော်ရှင်းနေဥပမာဆိုကပြောပြပါတယ်
စခန်းမှုရဲ့မြန်မာပြည်ခရိုင်ရဲ့ပြည်ဖွဲ့မှုရဲ့မြန်မာပြည်ခရိုင်ကျွန်တော်ဥရရာရှိဆိုတော့ကျွန်တော်သွားဆောင်တော့ကျွန်တော်လည်းဆရာဦးအောင်နဲ့သွားဆောင်တော့ဘာလို့လဲဆိုတော့ခရိုင်ရဲ့တပ်ဖွဲ့မှုနဲ့ခရိုင်ဥရရာကြီးရဲ့ညွှန်ကြားချက်ရတဲ့အမှုမှားရမှုလို့ပြိတ်လဲတယ်အဲ့လိုညွှန်တယ်ပြောတယ်ပြောတော့ကျွန်တော်တို့ကကူးတယ်ဆုံးခဲ့ချက်ကူးတော့ကူးလို့မရအောင်မရတဲ့ကျွန်တော်အဲ့တိုင်းညွှန်တယ်ပြောတယ်တော့ပြန်ကြည့်ပြီးတော့စာကျွန်တော်လျှောက်လိုက်တာအဲ့တော့လျှောက်လိုက်တော့သူတို့ကတော့လျှောက်ထားထားလို့ပါသွားတာပေါ့ကျွန်တော်တို့လျှောက်ထားလို့ဖြစ်တယ်အဲ့တော့ကျွန်တော်အမှုမဖွင့်ပေးလို့ဘူးလို့လာဒီစာကျွန်တော်နဲ့စာကျွန်တော်ကပြင်တော့သူတို့ဘလူးတွေတည်းဟိုရဲစခန်းပြန်ဖွင့်ပါလို့ပြောရင်သူတို့အင်ကွိုင်းလို့ဒီကန်ဆင်းတင်ပေးရမယ်အခုကတော့လာကအဲ့ဝမ်ပေါင်းလို့ပါလို့ဥပိုင်တို့ရဲ့လူတွေကိုကျွန်တော်ဆွဲတာမဟုတ်ဘူးကျွန်တော်တို့အမှုမဖွင့်ပေးတဲ့တောင်းရှိတဲ့လူတွေကိုကျွန်တော်ဆွဲလိုက်တဲ့စာကျွန်တော်အဲ့ဒါပွင့်သွားလို့အပြီးတော့မှကျွန်တော်နိုင်ခဲ့လို့ရှိရင်ရင်းနှီးကိုပြန်ချမယ်ရဲကစစ်စစ်ပြီးဆောင်ရဲဆိုရင်အဲ့ဒီကန်ဆင်းဘလူးတက်မယ်ကျွန်တော်လည်းမသိဘူးတက်မှတည်ရပါမယ်ခင်ဗျာ
လက်မတော်အရေးနဲ့ပတ်သက်လို့ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်တဲ့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးရဲ့ဒုက္ခတောင်းတလို့အမိပေးထားတဲ့အစီရင်ခံစာမှာတော့လက်မတော်တောင်ကျင်းနီစီမံကိန်းကြောင့်ထောင်နဲ့ချီရှိတဲ့မိသားစုတွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းခံရတာလေယာဆုံးရှုံးရတာတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါဒီအတွက်လက်မတော်တောင်ကျင်းနီတပ်ထုတွင်တူးဖော်ရေးလုပ်ငန်းကိုချက်ချင်းရပ်ဆိုင်းပစ်ဖို့အတွက်လူ့အခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်ကနေကိုတောင်းဆိုခဲ့ပါတယ်ဒီအပိုင်းအတွင်းမှာတော့ကျင်းနီစီမံကိန်းအတွက်အကောင့်ထဲပေါ်နေတဲ့လုပ်ငန်းတွေကတခုဖြစ်တဲ့အစ်စ်ဖောက်ချတဲ့ရေမြောင်းလမ်းကြောင်းတွေဆက်မလုပ်နိုင်ရေးအတွက်ကိုဒေသခံတွေက၃ရက်ဆက်တိုက်စန့်ကျင်ကန့်ကွက်မှုတွေဆက်လုပ်နေကြတယ
်။မယေးမှာစုံစမ်းတင်ပြခဲ့တာပါရှင်။ VOA American အတန်ရဲ့တောက်တာနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာ၊သုတဆုံနဲ့ American တခွင်နဲ့သိပ္ပံနဲ့ဤပညာသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွေဦးကပြောပြပေးပါဦးမယ်ရှင
်။ပြည်နေငလနဲ့မြို့တော်ကမြေရောက်ရထားအောင်မှာဒီကနေ့စောပိုင်းလူသွားလူလာများခြင်းဖြစ်ပွားခဲ့တဲ့ပောက်ခွဲမှုကြောင့်မိလောင်တန်ရသူများပြပါဝင်လူ78ဦးတန်ရရသွားပါတယ်။ရဲတပ်ဖွဲ့ကတော့အချမ်းဖက်ဝါရီရဲ့လုပ်ရည်အဖြစ်စုံစမ်းစစ်ဆေးနေပါတယ်။လက်လုပ်ပုံးကြောင့်မိလောင်မှုဖြစ်ပွားခဲ့ကြောင်းလဲလန်တန်ရဲတပ်ဖွဲ့ကပြောဆိုထားတာပါ။မြောက်ကိုရီးယားရဲ့နောက်ဆုံးချင်းမစ်ဆိုင်တုံစမ်းသပ်မှုကိုတစ်ကမ္ဘာလုံးတိုက်တာနဲ့တုံ့ပြန်ကြမှုမြောက်အတ္တန်ဒိတ်စာချုပ်ဖွဲ့နေတိုးကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်တုံစမ်းသပ်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုထပ်မံချိုးဖောက်လိုက်တဲ့လုပ်ရည်ဖြစ်တယ်လို့နိုင်ငံတကာညှိနှိုင်းတဲ့လုံခြုံရေးကိုချင်းချောက်နေတဲ့အတွက်ကမ္ဘာတဝန်းကတုံ့ပြန်မှုလိုအပ်ကြောင်းနေတိုးတွင်းဝန်မှုချုပ်ယန်စတိုတန်ဘတ်က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ပြည်ဝမ်းမြို့တော်စွန်းနှန်းခေငါပြုတ်လိုက်တဲ့မစ်ဆိုင်တုံဟာဂျပန်နိုင်ငံမြောက်ပိုင်းဟိုကိုကိုကျွန်းပေါ်ကိုဖျက်ဆီးခဲ့တာပါ။ဂျပန်ဆိုရအဖွဲ့အတွင်းဝန်ချုပ်ယူရှိဟီရာဆူဂါကတော့မြောက်ကိုရီးယားရဲ့ထက်ထက်လဲလဲရန်စက်လုပ်ရည်ကိုလုံးဝလက်မခံနိုင်ကြောင်းအပြစ်ဒဏ်ဆုံးစကားလုံးနေနဲ့ပြောကြားလိုတဲ့အကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်ခြေနေတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတွေတဲ့ခမန်းကြီးကလင်းငယ်3,400လောက်ပါဝင်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ခမန်းကြီးဒုက္ခသည်ပေါင်း3,900,000လောက်နဲ့60ရာခိုင်နှုန်းလောက်ကလေးတွေဖြစ်ကြပြီးဒီထဲက3,600,000လောက်ဟာအသက်တနှစ်အောက်အရွယ်တွေဖြစ်ကြောင်းလဲကုလသမဂ္ဂကလင်းငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ရဲ့ပြောခွင့်ရသူမရစ်စီမကာရိုကပြောဆိုလိုက်တာပါဒုက္ခသည်တွေထဲမှာကိုဝင်ဆောင်တဲ့နှုတ်ဆွေရရင်သွေးရှိတဲ့မိခင်အရေးထွက်က9,000ရှိတယ်လို့ပြောဆိုထားပါတယ်လွန်ခဲ့တဲ့သတင်းပတ်တွေအတွင်းနေဆက်ဖြစ်ကျော်ထွက်ပြေးလာသူတွေနဲ့မိဘအုပ်ထိန်းသူရှိတဲ့ကလင်းငယ်1,100ပါဝင်ကြောင်းလဲကုလသမဂ္ဂရင်းချုပ်ရှိတဲ့ဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပ
ါတောက်တဲ့နေညနေခင်းဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့Lindas Ringas ဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံးကြရအောင်ပါ။တော်ရရှင်များအားလုံးရွှေလန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.